အင်းစားလွတ်လပ်တဲ့ကုလသမဂ္ဂအချက်လက်ရှာဖွဲ့ကမြန်မာစစ်တပ်နဲ့ဆက်ဆံမှုရှိတဲ့စီးပွားရေးလုပ်ငန်းတွေဖြစ်တဲ့မြန်မာစီးပွားရေးဥပိုင်လီမိတက်နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့ရဲ့လက်ရှိစီးပွားရေးလုပ်ငန်းတွေနဲ့အဆက်အသွယ်ဖြတ်တောက်ဖို့နိုင်ငံတကာကိုတိုက်တွန်းပါတယ်။အခုလိုတိုက်တွန်းချက်တွေကလက်တွေ့အကောင့်ထဲပေါ်လာနိုင်မလားဆိုတာကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်
။ဟုတ်ကဲ့ပါ။မြန်မာစစ်တပ်တော်ရဲ့စီးပွားရေးလုပ်ငန်းကြီးတွေဖြစ်တဲ့မြန်မာနိုင်ငံဥပိုင်စီးပွားရေးကုမ္ပဏီလီမိတက်နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့လက်အောက်ရှိကုမ္ပဏီပေါင်း140ကျော်နဲ့လေးဆက်တဲ့ခရိုနီကုမ္ပဏီတွေကမြန်မာစီးပွားရေးမှာအကြီးအကျယ်ဝင်ငွေရထားတယ်လို့ကုလသမဂ္ဂအချက်လက်ရှာဖွေအဖွဲ့ကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။မြန်မာတမတော်အနေနဲ့အခုလိုတက်စီးပွားရေးတည်တဲ့ဝင်ငွေတာမရှိဘူးဆိုရင်အစိုးရကပေးတဲ့ဘတ်ဂျက်အပေါ်သာညှိနှိုးရပြီးလူခွင့်ရင်ချုပ်ဖောက်မှုတွေကိုလွတ်လွတ်လပ်လပ်မလုပ်နိုင်တဲ့အရသာအစိုးရကိုပြန်တင်ကြနာခံရမှာဖြစ်တယ်လို့မနေ့ကထုတ်တဲ့ဒီအစီရင်ခံစာမှာဖော်ပြလိုက်ပါတယ်။အဲဒီတော့မြန်မာတမတော်ရဲ့စီးပွားရေးလုပ်ငန်းတွေပေါ်ကုလသမဂ္ဂလူကြုံရေးကောင်စီနဲ့အဖွဲ့ဝင်နိုင်ငံတွေကလည်းချက်ချင်းအရေးယူပိတ်ဆို့တာတွေလုပ်ပေးဖို့ဒီအစီအစဉ်ကမှထောက်ပြလိုက်တာကြောင့်နိုင်ငံတကာကုမ္ပဏီတွေပေါ်တက်ရောက်နိုင်မှုကိုမေ့ရမှာဂျော့ဆောင်တက်ကတူကဂေါ်လူဆောင်ပါမောက်ခါနဲ့မြန်မာအရေးကျွမ်းကျင်သူဒေးဗစ်စတိုင်းဘတ်က
It may have some impact on Western companies.
နောက်နိုင်ငံကုမ္ပဏီတွေပေါ်ဆိုရင်တော့တက်ရောက်မှုတချို့ရှိနိုင်ပါတယ်။ American ကုမ္ပဏီတွေပေါ်တော့ဖြစ်နိုင်တာသိပါတယ်။ EU ကုမ္ပဏီတွေပေါ်လည်းဖြစ်မယ်ထင်ပါတယ်။ဒါပေမဲ့ဂျပန်၊တရုတ်၊ကိုရီးယားနောက်ဟောင်ကောင်စင်ကာပူစတဲ့နိုင်ငံတွေကကုမ္ပဏီတွေပေါ်ဆိုရင်တော့တက်ရောက်မှုရှိမှာမဟုတ်ပါဘူး
။ဒါပေမဲ့ American အခြေစိုက်ကချင် Alliance ပဲဥက္ကဋ္ဌ Gomsan and San ကတော့တက်ရောက်မှုရှိနိုင်တယ်လို့ဆိုပါတယ
်။ဒီလိုကတော့ဒီလိုမျိုး genocide ဆိုတဲ့အတုံးလုံးပမာပြည်နဲ့အဲတွဲထားတဲ့အတုံးလုံးအဲဒီအတုံးလုံးကိုတွဲရဆိုမရှိခဲ့ပါဘူးကြာ။အခုကလုံခြုံရေးကောင်စီကနေပြင်ကတိုင်းမမတ်ပါဝဲနေတဲ့ဒီဟာနဲ့ပတ်သက်မှာဆွေးနွေးနေတဲ့ခန္ဓာကြီးကအခုတော်တော်ကြာလာပဲကြာ။ဒါပါကနောက်ထပ်ဒီလိုမျိုးလူဥပမာပြအမေရိကန်နိုင်ငံကိုဆိုရင်တော့ခဲနှစ်အစီတောင်းကနနှစ်စဉ်နှစ်တိုင်းတော့ကိုဥပမာပြရသူတွေကအဲရောက်ရှိနေတဲ့ကဏ္ဍတွေရှိရနောက်ဥပမာဘင်္ဂလားဒေ့ရှ်မှာဆိုအခုလိုဟင်ဂျာဒုက္ခတွေတိတ်နဲ့ဆန်းနဲ့ညီပါဖြစ်နေပြီဒီလိုမျိုးတွေကအရင်ကကျွန်တော်မှရှိခဲ့တယ်ရှိခဲ့မယ်ဒီလောက်ကြီးဆိုးဆိုးရွားရွားမရှိဘူး
ဒီကုလသမဂ္ဂအစီရင်ခံစာထဲမှာပဲမြောက်ကိုရီးယားတရုတ်ရုရှားဖိလစ်ပိုင်ယူကရိန်းစင်ကာပူနဲ့အစ္စရေးနိုင်ငံကကုမ္ပဏီတွေအနေနဲ့မြန်မာတပ်မတော်ကိုလက်လက်ရောင်းချနေကြောင်းထုတ်ဖော်ထားတာကြောင့်ဒီလက်လက်တင်ပို့မှုတွေပေါ်တက်ရောက်မှုရှိနိုင်မှုကိုမေးရမှာကွန်ဆန်က
ရှိရပြအခုဥမာဒီမြောက်ကိုအဆုံးဆုံးပြောမှာဆိုကဘာနဲ့ဆက်ဆက်မှုအနည်းဆုံးမြောက်ကိုရီးယားတောင်ပါအခုတခြားကိစ္စနဲ့ပတ်သက်မှာအာဖရိကတို့တခြားနိုင်ငံတွေမှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်မှာတော်တော်ကြီးခံနေရတဲ့အခြေအနေရှိပါတယ်ဒီဒီဘက်ပိတ်ဆို့မှုဆိုတာကအခုတရုတ်နိုင်ငံကလက်ရှိအခြေအနေမှာဒီကုန်သွယ်ရေးနဲ့ပတ်သက်မှာပိတ်ဆို့မှုတချို့အတင်းကျပ်ခံရဟာကိုဒီလိုမျိုးဆိုရင်သူတို့ရဲ့ဒီ R&D ကိုချော့ချတာမျိုးအဆင့်တောင်ရောက်သွားတယ်ဆိုတော့ဒီ U မဆိုင်တဲ့သူတို့ဒီဟာကတော့စိတ်အလေးမထားလို့ကတော့ပြောလို့အယောင်ချက်ပါတယ်ရှိရသကလုံးတစ်ခုပါအဲ့တော့ဗမာပြည်နဲ့ပတ်သက်မှာဒီစက်တက်နဲ့ပတ်သက်ပြီးမှာက genocide ဆိုတဲ့သကလုံးကသူတို့အခုလက်ရှိဗမာစက်တက်နယ်ကကြီးဒီလိုဟင်တာနဲ့ပတ်သက်မှာ genocide ဆိုတဲ့စာလုံးလေးတုံးနေရရှိရဆိုတာအစ်စေးတို့ရနေပြီးတော့ဒီဟာကသူတို့ရဲ့ပြည်သူနိုင်ငံရဲ့အရာကောင်မှခောက်ဝေးဝေးနေရတဲ့အဆင့်ရောက်လာတယ်ပဲဆိုတော့အခုမြင်နေရပေါ့
ဒါပေမဲ့ဘာမခဆိုင်ဘက်ကတော့ဒီလက်လက်ရောက်ချမှုတွေပေါ်တည်ရမှုမရှိဖို့များတယ်လို့ဆိုပါတယ
် Probably not reason is the Myanmar's not on everybody's immediate attention
တည်ရမှုမရှိဖို့ကများပါတယ်ဘာလို့လဲဆိုတော့ဒီနိုင်ငံတွေမှာမြန်မာနိုင်ငံနဲ့ပတ်သက်ရင်ရိုဟင်ဂျာအရေးကလွဲလို့ချက်ချင်းဦးစားပေးလုပ်ရမယ်လို့မမြင်ကြသေးတာရဲ့။နောက်ရိုဟင်ဂျာအရေးမှာတော့သမ္မတဒေါ်နယ်ထရန့်ရိုဟင်ဂျာနဲ့တွေ့ချိန်မှာသူ့ဘယ်နိုင်ငံကလာမှန်းမသိခဲ့တာတွေကြောင့်ပါ။ဒီလူမှုအတိုင်းဝိုင်းမှာတကယ်ပြင်းပြင်းထန်ထန်ဖြစ်နေတာတွေကိုသေသေချာချာနားမလည်ကြပါဘူး
။ဒါအပြင်ဒီအစီအစဉ်စာထဲမှာပဲမြန်မာနိုင်ငံကစီးပွားရေးကုမ္ပဏီကြီးနှစ်ခုဖြစ်တဲ့ KBZ အုပ်စုနဲ့ Max မြန်မာတို့ကိုစစ်ဆေးရေးကိုတောင်းဆိုထားတဲ့ပေါ်တက်ရောက်နိုင်မှုကိုမေးရမှာပမောကစတိုင်ဘတ်ကဒီကုမ္ပဏီတွေအနေနဲ့အရင်စစ်ဆွေးရလက်ထက်တဲကဆွေးရနဲ့နေနည်းဆက်ဆက်လုပ်ခဲ့တာဖြစ်ပေမဲ့တက်ရောက်နိုင်မှုကတော့ခံမှန်းရခက်တယ်လို့ဆိုပါတယ်။ဒါပေမဲ့ကွန်ဆန်ကတော့ဒီပြည်ရေးကုမ္ပဏီတွေပေါ်လဲနိုင်ငံတကာအရေးယူတက်ရောက်မှုတဖြည်းဖြည်းဖြစ်လာနိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့ Max မှာ CY ကုမ္ပဏီကတော့ဒီအစီအစဉ်စာထဲမှာဆွဲထားတယ်လို့ဘင်္ဂလားဒေ့ရှ်နဲ့ဆက်တတိုင်းကာရေးအတွက်ဝင်ရောက်ကူညီပေးခြင်းမရှိဘူးလို့အစီအစဉ်စာထုတ်ပြောထားပါတယ်။ပမောကစတိုင်ဘတ်ကတော့ မြန်မာတပ်မတော်အပြင်တခြားစစ်တပ်ကြီးစိုးခဲ့တဲ့နိုင်ငံတွေကတပ်မတော်အများစုကလည်းစစ်တပ်ရေးရှိအာဏာရှိရေးအတွက်စီးပွားရေးလုပ်ငန်းတွေကိုတမျိုးတစ်ပုံဆက်လက်ချုပ်ကန့်နေရှိပြီးမြန်မာကတော့ပိုချုပ်ကန့်မှုများပြီးတခြားကုမ္ပဏီတွေပေါ်တွဲလုပ်ဖို့အတွက်တင်းသွင်းဖိအားပေးနိုင်တဲ့အနေအထားတွေကိုလေ့လာဖို့လိုတယ်လို့ဆိုပါတယ်ခင်ဗျာ။